ကျမဆုမွန်ပါရှင်။ကုသမြန်ကတ်ယောဂါစိုးရင်ရတဲ့အရေးပေါ်လူနာတွေယာနဲ့ချီများလာတဲ့အတွက်လူမှုခြေပြုအခမဲ့ဆေးကနေမှာစေတနာဝန်ထမ်းဆေးပညာရှင်တွေနဲ့ဆရာဝန်သူနာပြုတွေအရေးတကြီးလိုအပ်နေပါတယ်။ဒါအပြင်အခမဲ့ဆေးကရောက်လာတဲ့ကိုဗစ်တန်တရာလူနာတွေကိုကျန်းမာရေးအာဏာပိုင်တွေဘက်ကယောဂါဆစ်ဆစ်မှုပိုလုံနိုင်အောင်စီစဉ်ပေးဖို့ကိုလည်းဆေးကတာဝန်ရှိတဲ့သူတွေကလိုလားနေကြတာပါ။အပြည့်အစုံဆက်ပြီးပြောပြပေးကြပါမယ်။ကမ္ဘာကယောဂါကိုဗစ် -19 မြန်မာနိုင်ငံတဝန်းလုံးတိုက်တာနဲ့ကူးစက်သူက 38,000 ကျော်ကိုဗစ်ကြောင့်သေဆုံးသူ900ကျော်ရှိလာချိန်မှာတော့ကူးစက်မြန်ယောဂါထိန်းချုပ်နိုင်ရေးအရှိန်မြင့်ဆောင်ရွက်နေကြပါတယ်ဒီလိုလူထုကိုကျန်းမာရေးစောင့်ရှောက်ကူးသမှုပေးနိုင်မှုနဲ့စေတနာဝင်တဲ့ဆေးပညာရှင်တွေဆရာဝန်တွေအရေးပေါ်လိုအပ်လာနေတယ်လို့အခမဲ့ဌာနကစေကံရန်ကုန်ကိုရရဲ့တာဝန်ခံကပြောပါတယ်တရက်ကိုအ ਨੇ စုံလူနာယာနဲ့ချီအခမဲ့စေကံကိုရောက်ရှိလာနေတဲ့အခြေအနေဖြစ်တဲ့အတွက်စေနာဝင်တဲ့ဆေးပညာပိုင်းအကူအညီပေးနိုင်တဲ့ဆရာဝန်သူနာပြုတွေဝိုင်းမိကူညီပေးကြပါလို့ဒေါက်တာကျော်မင်းထွန်းကမေတ္တာရက်ခံပါတယ်
။အဓိကလိုအပ်တာဒီဆရာဝန်တွေအထူးသဖြင့်လိုအပ်တယ်။ဒီရပိုင်းတို့အရန်လူသားများတယ်။တရက်တရက်ကိုအကြောင်းသေးရဝန်ကြီးရှိတယ်ဒီမှာလေ။ကနဦးတို့ကကျွန်တော်တို့ကဆရာဝန်တယောက်သူနာပြုတယောက် volunteer နှစ်ယောက်ဆိုလုံလောက်တယ်။ဒီပါကလေးတစ်ခုတည်းမှာကြီးနေတဲ့အချိန်နဲ့လူနာပမာဏနဲ့ပေါ့နော်ဆရာဝန်အင်အားနဲ့လုံလောက်တယ်။အခုကကြတော့လူနာတရက်ကိုအကြောင်းသေးရလောက်ရှိတော့ဆရာဝန်တယောက်တည်းကြီးမယ်ဆိုဒါကြီးပေးမယ်နဲ့။အရန်များရင်ဆရာဝန်၃ယောက်ကြီးတိုးပြီးကြီးရတယ်ကျတဲ့လေရှိရဲ့အဲကြတော့ကျွန်တော်တို့ကဆရာဝန်အင်အားတိုးပြီးခေါ်တယ်အဲဘာအခုညီပေးနိုင်တဲ့ဆရာဝန်တွေသူနာပြုတွေ volunteer ရှိရင်ကူညီပါပါတော့ကျွန်တော်တို့မေတ္တာရက်ခံနေပါတော့
ကာယောဂဖြစ်ပွားနေတဲ့လက်ရှိကာလမှာကူးစက်မှုနှုံးကလည်းမြင့်တက်လာနေတဲ့အခြေအနေကြောင့်ဒီလိုအခြေခံလူမှုကြားမှာအခမဲ့ဆေးခန်းတွေကအရေးပေါ်လူနာတွေအတွက်ဆေးပညာရှင်တွေအရေးတကြီးလိုအပ်လာနေတာလို့ဒေါက်တာကျော်မင်းထွန်းကပြောပါတယ
်အထူးသဖြင့်ဒီကာလကနည်းနည်းလေး emergency တဲ့ကူနည်းနည်းတက်လာဒီကာလမှာလေအမောဖောက်တဲ့ covid တန်တရားတွေရရှိချတာလေနည်းနည်းဒီပြီးရောက်နေအနေထားပုံစံမျိုးဖြစ်နေတယ်ပေါ့နော်ဖြစ်နေတော့နည်းနည်းသိထားမယ်ချင်ဒီကာလကလေဖြစ်နေတော့အဓိကတော်တော်များများလူကလည်းတော်တော်များများကိုဗစ်လက္ခဏာနဲ့တော်တော်များများဒီမှာလေအဲ့လိုဖြစ်နေကြတယ်ပေါ့တော်တော်များများလာကြကြတယ်အရင်လိုအိမ်မှာမနေတော့ဘူးအခုလိုတစ်ခုဆိုရင်ဖြစ်တာနဲ့လာကြတယ်လာကြတော့စိတ်ကမှလူကအယမ်းများတယ်အယမ်းများတော့ကျွန်တော်တို့ကလူတိုးပြီးတော့ volunteer အခုအညီအယမ်းလူအပ်တယ်ဒီကာလမှာအဲ့ဒါကျွန်တော်တို့ကခဏခဏ post ဝင်ပြီးတော့ကျွန်တော်တို့ကအခုညီတော့တာပေါ့နော်ကူညီကြပါကူညီကြပါပေါ့အဲ့လိုများများကူညီပါပဲကျွန်တော်တို့ဒီလူနာမင်းများကိုကျွန်တော်ထိနိုင်မှာကြီးနိုင်မှာပေါ့နော်ဆရာဝန်ကဒီမှာပြီးတော့ဒီ volunteer ကူးပေးမယ်လူတွေဘာလို့ဖြစ်ဖြစ်ဘတ်ဆုံကိုကျွန်တော်ပေါင်းပြီးလုပ်နိုင်ရင်ဒီကာလဒီအချိန်မျိုးကျွန်တော်ထိနိုင်မှာပေါ့နော
်ရန်ကုန်တိုင်းတွင်းကမြို့နယ်၅မြို့နယ်ကတန်တရာလူနာတွေကိုစစ်ဆေးမှုတွေအချိန်မီပြုလုပ်နိုင်မှု ARD COVID ကုသရေးစံတာကိုပို့ဆောင်စစ်ဆေးပေးနေပြီးတော့ဒီထက်လူနာများများစစ်ဆေးပေးနိုင်မှုအရေးကြီးလိုအပ်နေပါတယ်လို့ဆက်ပြောပါတယ
်မြို့နယ်၅မြို့နယ်ပေါ့နော်မှာကျွန်တော်တောင်ကလာသင်္ကန်းကျော်တောင်ပွေမင်္ဂလာတောင်ကျရန်ကင်းဒီကလင်းတွေကိုလာကြတဲ့လူဖြစ်ရမယ်အဲ့ဒီမြို့နယ်၅မြို့နယ်မှာနေထိုင်တဲ့လူဖြစ်ရကျွန်တော်တို့ကအဲ့ဒီလူနာကိုတက်ဆက်ကဲစံတာကိုကျွန်တော်ပို့ဆောင်ပြီးတော့စစ်ပေးမယ်ဘယ်လိုလူနာစစ်တယ်ဆိုတော့ဒီက COVID တန်တရာလူနာကျွန်တော်ဒီကစစ်တယ်ပေါ့နော်မှာလောလောဆယ်တရက်ကိုတမျိုးနယ်အယောက်20စစ်တယ်မျိုးနယ်၅မျိုးနယ်ပေါင်း100ကိုစစ်တယ်ပေါ့နော်အခုကလောလောဆယ်အနေထားအယောက်20တအားနေလို့နဲ့ဘယ်လိုနေလို့လဲဆိုတော့လူရသပုံနဲ့အခုဆိုကျွန်တော်တို့ list 100ဆိုရင်ကျွန်တော်တောက်ကြနေဒီ list ကပြည့်သွားပြီကျွန်တော်တို့လေကျွန်တော်တို့ကထပ်ပြီးတော့တိုးပြီးတော့စစ်လို့ရအောင်ကျွန်တော်လက်ရှိတောင်းဆိုထားတာကြီးလည်းရှိရဖြစ်နေတော့50လောက်တော့စစ်တိုင်းမစိုးဘူးပေါ့နော်
အခုလက်ရှိမှာတော့ COVID-19 ယောဂါပိုတွေ့ရှိမှုအများဆုံးတိုင်းဖြစ်တဲ့ရန်ကုန်တိုင်းအတွင်းမှာလူမှုကိုဖျားနာခမဲ့ကုသပေးနေတဲ့ Fever Clinic ပေါင်းက20ကျော်ဖွင့်လှစ်ပေးထားပါတယ်။ COVID ယောဂါလက္ခဏာတန်လျာရှိတဲ့သူတွေကိုတော့အင်းစိန်နဲ့မြောက်ကလာပ Fever Clinic ဆေးကနေမှာတခါတည်းယောဂါပိုဆန့်သက်ရှာဖွေပေးနေတဲ့အခြေအနေဖြစ်ပါတယ်ရှင်။ကျွန်မဆုမွန်ပါ။